ပဲခူးမြို့ဝင်းနေမိတာယုံဆီရော်ပြစ်ခတ်ခံရပြီးတော့ပြည်လုံးတော်မူရာနဲ့ပတ်သက်လို့စကိုင်းတိုင်းတွေကဆီရော်တန်ကားတော်တွေပတ်ရနေကုစနာကန်ဆောင်တပိမောင်းနေကြပါတယ်စစ်ကောင်းဆောင်အနေနဲ့ဒီဖြစ်စဉ်အပေါ်လူကိုယ်တိုင်ဝန်ခံတောင်းပန်တာကိုတပိမောင်းဆရာတော်တွေကလူလာနေကြပြီးတော့တခြားဆရာတော်တန်ဃာတော်တွေလည်းပါဝင်ကြဖို့နှိုးဆော်ထားပါတယ်။ရန်ကုန်ကသတင်းပေးပို့ချက်အပြည့်အစုံကိုသားညုံပြောပြပါမယ်ရှင်
။စစ်ကောင်စီလူကြိုးတပ်ဖွဲ့ဝင်တွေပြစ်ခတ်ခဲ့လို့ဗကုံးမျိုးဝင်းနေမီတယုံဆရာတော်ပြောင်းလဲတော်မူခဲ့တဲ့အပေါ်မှာစကိုင်းတိုင်းချောင်းမျိုးနယ်နဲ့တပိန်းမျိုးနယ်တွေဂျွန်လ23ရက်နဲ့24ရက်နေ့တွေမှာတန်ဃာတော်တွေကဇက်တိုက်ဆူသလိုပဲပတ်တနီကုစနာကန်ဆောင်တပိန်းမှောက်တာတွေလုပ်ကြပါတယ်။ဆရာတော်ထုတ်ဝေခဲ့တဲ့စာပေတွေကိုဖတ်ရှုတင်ကြားခဲ့ရတဲ့ချောင်းမြို့နယ်တဲကဆရာတော်တန်ခါ15ပါးလောက်ကဒီဂျွန်လ23ရက်နေ့မှာစုပေါင်းပြီးတော့စတပိတ်မှောက်ခဲ့ကြတာပါတပိတ်မှောက်တဲ့အချိန်ဤနဲ့ပတ်သက်ပြီးတော့ဥဆောင်ဆရာတော်တစ်ပါးက view ကိုခုလိုမိတ်ပါတယ
်အရင်စာလင်လာဘဝတော့သူ့ရဲ့ကျန်းစာတွေကိုဦးရင်းကဖတ်ရတယ်လေအဲ့ MB ပြီးတော့စာမှုရဲ့အသိစိတ်အောင်းလာတာလေဦးရင်းတို့ကဒီဟာကိုဆရာတော်ကြီးကိုလောက်မလားဆိုပြီးတော့ဦးရင်းတို့ပတ်တာနေကုန်တဲ့အကန်ကိုဆောင်းလိုက်တာပါဆရာတော်ကြီးရဲ့ကျေးဇူးတွေများလို့မို့ရှင်ဒီပေါ်မှာမူတည်ပြီးတော့ဦးဇင်းတို့ကပြန်ပြီးတော့လည်းတပိတ်လမ်းမှာပေါ့လေအချင်းဒီပေါ်ကြည့်ပြီးတော့ဦးဇင်းတို့ကဒါသုံးတက်မှာပေါ့
ဂျွန်လ24ရက်နေ့တနင်္လာနေ့မွတ်တဲ့ချိန်မှာတပိတ်မြို့နယ်တွေကဆရာတော်30နီးပါးလောက်လည်းတပိတ်မှောက်ကန်ဆောင်မှုမှာပါဝင်လာကြပါတယ်ဝင်းနေမိတယုံဆရာတော်ကြီးပြင်ရွေးဦးတော်လိုင်းကာလာမှာစစ်တပ်ရဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဆရာတော်တွေရှိတဲ့အတွက်အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့အမားကိုဝင်းချတောင်းပန်ဖို့ကိုလည်းဆရာတော်တွေကလူလာနေကြတာပါတပိတ်မြို့နယ်မှာပတ်တနီကိုစနာကန်ဆောင်သွေးမှောက်တာကိုဥဆောင်တဲ့ဆရာတော်တပါးကလည်းခုလိုမိတ်ပါတယ
်ဆရာတော်ကြီးရဲဆက်ဆက်တပ်ဖြတ်ခံရတာဟာအဓိကအကြောင်းပေါ့အဲ့ဒါတည်းမကပါဘူးခုဦးဇင်းတို့ကတော့အဓိကရည်ရဲဆရာတွေကမျိုးတော်လည်းကာလာတလျှောက်မှာအကြံတဲ့စစ်ကောင်စီလက်ဖြတ်ဖမ်းပြီးထောင်ချပေါ့အဲ့ဒီလိုကျွလွန်ခဲကျွလွန်ခံတဲ့တန်ဃာတွေဟာဆဲချင်ရချင်ညောင်များစွာရှိနေပါပြီအဲ့ဒီလိုရဟန်းတန်ဃာတွေပေါ်မှာလက်လွတ်စပယ်မလုပ်ဖို့နောက်တစ်ခါဒီကိစ္စတွေပေါ်မှာအဓိကတောင်းရှိတဲ့စစ်အာဏာရှင်ခေါင်းဆောင်ဖြစ်တဲ့မင်းအောင်လှိုင်တို့ကိုယ်တိုင်တောင်းယူမှုတောင်းခံမှုရှိခြင်းနဲ့ဖြည့်ရှင်းဖို့ယခုကိစ္စတွေကိုတိုင်းဒီကျင်းအောင်သံဃာတို့ကျင်းအောင်မင်းအောင်လိုင်းတို့ကိုတိုင်တောင်းယူမှုတောင်းဆောင်မှုရှိခြင်းနဲ့ကျင်းအောင်ပြည်တောင်းပန်ဖို့တပည့်သံဃာတွေကပေါ့ပတ်တန်ဒီကုသနာကန့်ဆောင်ပြီးတော့အသိပေါက်ခြင်းဖြစ်ပါတယ
်ဝင်းနမိတယုံဆရာတော်ကြီးစာပဒမှာတရကူဆရာတော်ကြီးဟောကြားသွားတဲ့တိခံခွင့်လွတ်မိပြောက်ကြဖို့ဆိုတဲ့မိကြားချက်နဲ့ပတ်သက်လို့လဲတံဃာတော်ကြီးကြားမှာမချေနှမ်းမှုတွေရှိနေပါတယ်တရကူဆရာတော်နေနဲ့စစ်ကောင်စီကိုတောင်းပန်မှုမဟောကြားဘဲနဲ့အာဏာသိမ်းစစ်ကောင်ဆောင်ဘက်ကနေပြီးတော့တစ်ဖက်သက်ပြောကြားမှုဖြစ်တဲ့ဆိုပြီးတော့တပိတ်မှောက်ကန်ဆောင်ဆရာတော်တွေကမိတ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့ဝင်းနေမိတယုံဆရာတော်ကြီးပြစ်ခတ်ခံလို့ဒီပြည်လုံးတော်မူရာနဲ့ပတ်သက်ပြီးတော့ဝန်နေရတဲ့အပြင်ဒီဖြစ်စဉ်အပေါ်မှာလေးနဲ့ထားတောင်းပန်တဲ့အကြောင်းလျှောက်ထားလွာကိုဂျွန်လ24ရက်နေ့ကတာနာယုံကြီးဌာနပြောစုဝင်ကြီးကဝင်းနေမိတယုံကြောင်းတိုက်ကိုလာရောက်ဖတ်ကြားလျှောက်ထားခဲ့ပေမဲ့မိပြောက်ဖို့မဖြစ်နိုင်ဘူးလို့ဆရာတော်ကြီးဘက်ကတုံ့ပြန်ခဲ့ကြပါတယ်။ပြန်လုံတော်မူရတဲ့ဆရာတော်ကြီးပြင်နွေဦးတော်လိုင်းကာလာတွင်ဖန်းစီနှိပ်ဆက်တက်ဖြတ်ခံရတဲ့ဆရာတော်ကြီးအတွက်ပါအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်လူကိုယ်တိုင်ဝင်ချတောင်းပန်တော်မှာတပိတ်မှောက်မှုကိုရုတ်သိမ်းမယ်ဆိုပြီးတော့ကန်ဆောင်တပိတ်ပေါက်တဲ့ဆရာတော်ကြီးကမိန့်ကြားပါတယ်။ဆရာတော်ကြီးပြစ်ခတ်ခံရတာနဲ့ပတ်သက်လို့အစိုးပိုင်းကဒီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဖြစ်တာဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးနောက်မှာတော့ကန်သုံးဆင့်ဆရာတော်ကဒီစစ်ကောင်စီလူမျိုးတက်တွေပြစ်ခတ်တဲ့အဖြစ်မှန်ကိုထုတ်ပြောပါတယ်။အဲဒီနောက်မှာတော့ဒီဖြစ်စဉ်ကိုပြန်လည်စီစစ်နေတယ်ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့ပြန်သတင်းထုတ်ပြန်ခဲ့ပါတယ်။ပတ်တနီကုစနာကန်ဆောင်တာဟာစစ်ကောင်စီနဲ့ဆက်သွယ်ဖြတ်ပြီးတော့လှူဒန်းတဲ့ပစ္စည်းတွေလက်မခံအလှူမခံမင်းနဲ့စစ်ကောင်စီကိုတရားဟောကြားတာတွေလည်းရှောင်ကျဉ်တဲ့သပိတ်မှောက်တာဖြစ်တယ်လို့ဆရာတော်တွေကမိန့်ပါတယ်။2009ခုနှစ်ဒီတန်ခါရေးခင်းလို့လူသိများတဲ့ရှူအယောင်တော်လိုင်းရေးတုန်းကလည်းနိုင်ငံတွင်းကဆရာတော်တွေဟာပတ်တနီကိုစနာကန်ဆောင်တပိတ်မှောက်ခဲ့ပြီးတော့အခုချိန်အထိကိုတပိတ်ပြန်လည်တာမရှိသေးပါဘူး။1990ခုနှစ်တုန်းကလည်းအဲ့ဒီကာလဆစ်ဆူရကိုမန်လေးတန်ခါတွေဥဆောင်ပြီးတော့ပတ်တနီကိုစနာကန်ဆောင်တပိတ်မှောက်ခဲ့လို့ဆရာတော်တန်ခါတို့အများပြားဖမ်းဆီးထောင်ချတာတွေခံခဲ့ကြရပါတယ်ခင်ဗျာ။